အမေရိကန်သမ္မတဂျွန်အက်ဖ်ကနေဒီလှုပ်ချန်တက်ဖြတ်ခံခဲ့ရတဲ့နှစ်90အမြောက်နေ့အခမ်းအနားတွေကိုနိုင်ငံတော်ကမှဝမ်းနည်းပူဆွေးတန်းတားမှုအပြည့်တွေနဲ့ကျင်းပခဲ့ကြပါတယ်။သမ္မတကနေဒီအုတ်ဂူရှီယာဝါရှင်တန်မြို့တော်တစ်ဖက်ကန်းကအာလင်တန်စစ်သင်ကျိုင်းကနေပြီးတော့သူတနက်နဲ့ပြစ်ခံခဲ့ရတဲ့တက်ဆက်ပြည်နယ်ဒါလတ်စ်မြို့အထိယူကျုံမရတန်းတားမှုတွေကမနေ့ကပဲ့တင်ထပ်သွားခဲ့ပါတယ်။အာလင်တန်စစ်သင်ကျိုင်းရဲ့အမြင့်ဆုံးကအထူးနေရာမှာတည်ထန့်ထားတဲ့သမ္မတကနေဒီရဲ့အုတ်ဂူကြီးမှာမိသားစုအဖွဲ့ဝင်တွေနဲ့အစိုးရရာရှိတွေကဝမ်းနည်းအမှတ်ရမှုတွေထုတ်ပြခဲ့ကြပြီးဆူတောင်းပွဲတွေလည်းကျင်းပခဲ့ကြပါတယ်။1963ခုနှစ်နိုဝင်ဘာ22ရက်တုန်းကသမ္မတကနေဒီအနေနဲ့သူစီးလာတဲ့အမိုးဖွင့်ကားထဲမှာတနက်နေ့ပြစ်ခံခဲ့ရတဲ့နိုင်ငံအနောက်တောင်ပိုင်းဒါလတ်စ်မြို့ကဖျားချောင်းတွေမှာဆိုရင်တော့ခေါလောင်းတံတွေလှိုင်သွားခဲ့ပါတယ်။အခုလိုဒါလတ်စ်မြို့ကခေါလောင်းတံတွေပဲ့တင်ထန်နေချိန်မှာသမ္မတကနေဒီအပြစ်ခံခဲ့ရတဲ့အတိအကျနေရာမှာအချိန်အတိအကျကိုက်ပြီးပူဆွေးအောင်မေပွဲအခမ်းအနားလုပ်ခဲ့ရမှာလူထောင်ပေါင်းများစွာလည်းတက်ရောက်ခဲ့ကြပါတယ်။သမ္မတကနေဒီလှုပ်ချန်ခံခဲ့ရတာကြောင့်သူ့ရဲ့ဒါလတ်စ်မြို့ခီးစဉ်တဲမှာမပြောဖြစ်ခဲ့တဲ့မိကွန်းတက်ကစကားရက်တွေဖြစ်တဲ့ American ဟာကမ္ဘာလွတ်လပ်ရေးတတိုင်းပေါ်ကနေစောင့်ကြည့်ကူညီပေးမှာဖြစ်တဲ့ဆိုတာနဲ့ American ရဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်နေတဲ့အဆင့်ဟာငြိမ်းချမ်းရေးအတွက်ဖြစ်တယ်ဆိုတာကိုထပ်ထိုက်တန်းတန်းပြနိုင်ရမယ်ဆိုတာတွေကိုဒီမြို့မှာအမှတ်တရဖော်ပြခဲ့ကြပါတယ်။သမ္မတဟောင်းကိုလွတ်စွတ်ကွန်ပြူတာအနေနဲ့တနိုင်ငံလုံးငြိမ်သက်စွာနဲ့အောက်မေ့တဲ့အခမ်းအနားတွေပြုလုပ်ခဲ့ချိန်မှာလက်ရှိသမ္မတ Barack Obama ကလည်းနိုင်ငံရဲ့အဖွဲ့မှာအလံတဝက်ချလွှင့်ထူကြဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ CBS ရုပ်သံဌာနကလည်းသမ္မတကနေဒီလှုပ်ချန်ခံခဲ့ရစဉ်ကအဖြစ်ပြက်မှန်တွေထုတ်လွှင့်ခဲ့တာတွေကိုပြန်လည်ပြီးတော့ပြသခဲ့ပါတယ်။ဒါကြောင့်အသက်အရွယ်ကြီးတဲ့ American တွေအတွက်တော့သမ္မတကနေဒီလှုပ်ချန်ခံရတဲ့အချိန်ကသူတို့ဘယ်နေရာမှာရှိခဲ့ကြပြီးဘယ်လိုခံစားခဲ့ရတယ်ဆိုတာတွေကိုပြန်ပြောင်းသတိရနေချိန်မှာဖြစ်တယ်လို့အဲ့ဒီအချိန်ကိုမှီခဲ့တဲ့မြန်မာနိုင်ငံအပါအဝင်ကဘာတော်ဝန်ကလူကြီးတွေအနေနဲ့လည်းအလားတူခံစားမိကြမှာဖြစ်ပါတယ်ခင်ဗျာ။